အမေရိကန်ဂျာပြတ်လွှတ်တော်ယူကောက်ပွဲ9ရက်ပဲကျင်းပချိန်မှာလက်ရှိသမ္မတနဲ့သမ္မတဟောင်းတို့အပြိုင်မဲဆွဲပေးနေကြပါလေ။အထက်လွှတ်တော်မှာအတိုက်ခံ Republican Party ပြန်ကြီးစိုးသွားမှာကိုစိုးရိမ်နေတဲ့အစိုးရပါတီ Democratic Party အတွက်သမ္မတဂျိုးဘိုင်တန်ကအရေးပါတဲ့ပြည်နယ်တွေကိုသွားပြီးသမ္မတဟောင်းဒေါ်နယ်ထရန့်ရဲ့ဒီမိုကရေစီဖျက်ဆီးခဲ့မှုနဲ့အခုစီးပွားရေးပိုကောင်းလာမှုနဲ့မဲဆွဲနေပါလေ။Pennsylvania, California, Illinois ပြည်နယ်တွေလည်းပါတဲ့အခုအခီးစဉ်တဲ့သမ္မတဘိုင်ဒန်အနေနဲ့မနေ့တုန်းကတော့ New Mexico ပြည်နယ်မဲဆွဲပွဲမှာအရင်သမ္မတထရမ့်လက်ထက်အလုတ်ကင်ဆုံးရှုံးမှုပိုဖြစ်ခဲ့ပြီးအလုတ်လက်မဲ့ 6.4 ကိုင်လုံးနဲ့စီးပွားကျနေခဲ့ခြင်းကနေအခုတော့အလုတ်ကင်အသစ်ပေါင်း10တန်းကျော်ဖန်တီးပေးခဲ့ပြီးအချိန်နှီးအများကြီးပိုကောင်းသွားပါပြီလို့မဲဆွဲခဲ့ပါတယ်။ဒါပေမဲ့အောက်လွှတ်တော်မှာအသာစီးရပြီးသားတိုက်ဖန်အထိုက်ခံ Republican Party ခေါင်းဆောင်တွေဘက်ကလည်းလက်ရှိမှာငွေကြေးဖောင်းပွားမှုမြင့်မားလာတာနဲ့ရာဇဝတ်မှုများလာတာကိုထောက်ပြပြီးသမ္မတဘိုင်ဒန်ဆိုရတဲ့ဒီမိုကရက်ပါတီကိုဆက်တက်ခဲ့အားတွေကကောင်းလာနေပါတယ်သမ္မတဟောင်းထရမ့်အနေနဲ့လည်းလာမယ့်သမ္မတရွေးကောက်ပွဲမှာပြန်ပြိုင်မှုအလားအလာအများကြီးကိုရှိနေပါတယ်လို့ပြောနေပြီးဒေသစံတော်ချိန်ဒီနေ့ညမှာအိုင်အိုဝါပြည်နယ်မှာ Republican Party ကိုယ်စားလှယ်တွေအတွက်မဲခုဆွဲပေးဖို့ရှိနေပါတယ်ခင်ဗျ